တရုတ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်တဲ့တိဘက်ဆန္ဒပြပွဲတွေဟာအိမ်နီးချင်းနယ်တွေကိုပါပြန့်နှံ့သွားပြီဖြစ်ပါတယ်။တချိန်တည်းမှာပဲတိဘက်တို့ရဲ့ပြည်ပရောက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမကလည်းဆန္ဒပြပွဲတွေကိုရက်ဆိုင်ချင်းမလုပ်ကြဖို့ပြောကြားလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့သတင်းဌာနတွေနဲ့သတင်းစာတွေရဲ့ရေးသားချက်တွေကိုဥကျော်စန်းသားကကောက်နှုတ်စီရင်ခံပါလိမ့်မယ်ရှင်
။တရုတ်အုပ်ချုပ်ရေးဆန့်ကျင်မှုတွေဟာတရုတ်အာဏာပိုင်တို့နှိပ်ကွပ်နေတဲ့ဂျာတွေကအိန္ဒိချင်းဇီရှွမ်၊ချင်းဟိုင်းနဲ့ကန်ဆုနယ်တွေကိုပြန့်နှံ့သွားတာဖြစ်ပြီးတရုတ်အာဏာပိုင်တို့လုံခြုံရေးကိုအကြီးအကျယ်တိုးမြှင့်ချထားနေရပါတယ်။ဒါပေမဲ့ဆန့်ကျင်သူတွေဟာလုံခြုံရေးရဲ့အမိန့်ကိုဖိစံပြီးစုဝေးချီတက်တာတွေအမွေးတိုင်တွေထွန်းကြီးဆန္ဒပြတာတွေလုပ်ခဲ့ကြပါတယ်။အာဏာပိုင်တွေအနေနဲ့နိုင်ငံသားသတင်းထောက်တွေကိုလုံခြုံရေးအတွက်ဒီဒေသတွေကထွက်ခွာသွားကြဖို့ညွှန်ကြားခဲ့တယ်လို့ AP သတင်းဌာနကဆိုပါတယ်။တချိန်တည်းမှာပဲတိဘက်ဒေသလာဆာမြို့တော်မှာတော့တရုတ်ဆန့်ကျင်ရေးကိုရပ်တန့်ကြဖို့အချိန်သတ်မှတ်ပေးထားတဲ့တနင်္လာနေ့ညသကောင်းရံအချိန်နီးကပ်လာတာနဲ့အမျှအဆောက်အဦတွေကိုရဲတွေဝင်ရောက်စီးနှင်းရှာဖွေနေခဲ့ကြပါတယ်။ဆန့်ကျင်ကန့်ကွက်မှုတွေကိုမယံတက်ရင်ပြင်းထန်တဲ့ပြစ်ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။အိန္ဒိယဘက်မှာရှိနေတဲ့ဒလိုင်းလာမာကတော့တိဘက်ဒေသလာဆာမြို့တော်မှာဆန္ဒပြသူတွေအပေါ်တရုတ်တို့ရဲ့နှိပ်ကွပ်မှုတွေကိုနိုင်ငံတကာစုံစမ်းမှုတရပြုလုပ်ဖို့တောင်းဆိုလိုက်ပါတယ်။တရုတ်အစိုးရမီဒီယာတွေမှာသေဆုံးသူအရသာ10ဦးရှိတယ်လို့ဆိုပေမဲ့အဝေးရောက်တိဘက်အစိုးရကတော့အနည်းဆုံး80ကျော်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်တိဘက်ဒေသကိုတရုတ်လူမျိုးတွေအများအပြားပြောင်းရွှေ့နေထိုင်ကြတာတွေဗုဒ္ဓဘာသာကိုယ်ခွယ်စိတ်ကပ်မှုပိတ်ပင်တာတွေဟာတိဘက်ဒီဂျင်းမှုကိုချုပ်ငင်းပပျောက်အောင်လုပ်နေတာဖြစ်တယ်လို့လည်းဒလိုင်လာမာကဆိုပါတယ်တိဘက်ဒေသအတွင်းမှာရှိနေတဲ့သူရဲ့လူထုကိုတရုတ်အာဏာပိုင်တွေစီမှလက်မြောက်အငြင်းခံကြဖို့မိမိအနေနဲ့ညွန်ကြားလိမ့်မယ်မဟုတ်ဘူးလို့လည်းဖုန်တော်ကြီးဒလိုင်လာမာကတင်းငွေတွေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီအချိန်မှာသူ့အနေနဲ့ဘာမှမတက်နိုင်တဲ့အတွက်စိတ်ထိခိုက်ပြီးအကူအညီကင်းမဲ့တယ်လို့ခံစားနေရတယ်လို့လည်းဒလိုင်လာမာကဆိုပါတယ်။တရုတ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့အနေနဲ့လာဆာမြို့တော်မှာဗုဒ္ဓဘာသာဖုန်တော်ကြီးနှစ်ပါးဟာသူ့ကိုသူတို့ကိုသူတို့မိရှုဆန္ဒပြခဲ့ကြတယ်လို့အဝေးရောက်တိဘက်တွေကပြောနေပေမဲ့လွတ်လပ်တဲ့ဒီပြည်ချက်တော့မရရှိသေးပါဘူး။တိဘက်အင်းနီရှင်ဇီချွန်နေမှာလူပေါင်း200လောက်ရှိတဲ့ဆန္ဒပြသမားတစုကရဲစခန်းတစ်ခုကိုမိတင်ရှုခဲ့ကြတယ်လို့သတင်းဌာနတွေကဖော်ပြပါတယ်။မျက်မြင်သက်သေတူကရဲအရာရှိသူသေဆုံးတယ်လို့ဆိုပါတယ်တိဘက်လူခွင့်ရင်းနဲ့ဒီမိုကရေစီဌာနကတော့အဲ့ဒီမှာတိဘက်ဆန္ဒပြသမားအ ਨੇ စုံ9ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်တိဘက်အဝေးရောက်အစိုးရအကြီးအကဲလည်းဖြစ်တိဘက်ဘာသာရေးခေါင်းဆောင်လည်းဖြစ်သူဒလိုင်လာမာကငင်းကြမ်းစွာဆန္ဒပြပန်ခွင့်ကိုထောက်ခံပြောကြားပြီးအကြမ်းဖက်မှုဆိုတာသေချောင်းကြံစီတဲ့လူရလို့ဆိုပါတယ်တရုတ်အာဏာပိုင်တို့ဟာသေချောင်းစီအုပ်ချုပ်ရေးကိုဖော်ဆောင်နေတယ်လို့လည်းပြောကြားလိုက်ပါတယ်ဒါပေမဲ့ဒလိုင်လာမာကတရုတ်နိုင်ငံကိုဒီနှစ်မှာအိုလံပစ်ပွဲတော်လက်ခံကျင်းပခွင့်ပြုသင့်တယ်လို့ဆိုပါတယ်။တရုတ်တို့ဟာတိဘက်ဒေသကို1950တခုနှစ်ကစပြီးဝင်ရောက်ထိန်းချုပ်အုပ်စုလာခဲ့တာဖြစ်ပါတယ်။ဒီလိုတရုတ်အုပ်စုမှုကိုဆန့်ကျင်အုံကြွမှုတရားကြဆုံးပြီး1959ခုနှစ်မှာဒလိုင်လာမာနဲ့ထောင်ချီတဲ့သူရဲ့နောက်လိုက်နှုတ်ပါတွေဟာအိန္ဒိယနိုင်ငံတို့ကိုပြည်ဝင်ခဲ့ရပါတယ်။ဒလိုင်လာမာကတိဘက်ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးရမယ်လို့ဆိုပါတယ်။အဲတရုတ်တို့ကတော့ဒလိုင်လာမာဟာခွဲထွက်ရေးအတွက်ကြိုးပမ်းနေတာဖြစ်တယ်လို့ဆိုဆွဲနေကြပါလိမ့်ခင်ဗျာ။